ီဝိုင်းနဲ့လူမှုရေးကိစ္စရပ်တွေမှာတရုတ်ဆိုရအုပ်ချုပ်ရေးပိုင်းကပါဝင်လှုပ်ဆောင်မှုရှင်းချဖို့ကျွန်းနီစနစ်နဲ့ပြည်မှုတွေကျော်ပါစေဖို့ဆိုရပိုင်းမှာပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝန်ကြီးများအဖွဲ့ကထုတ်ပေါ်ပြောဆိုလိုက်ပါတယ်အသစ်ပြန်လည်ဖွဲ့စည်းမဲ့နိုင်ငံတော်ကောင်စီရဲ့လက်အောက်မှာဝန်ကြီးဌာနပေါင်း28ခုကနေ25ခုဖြစ်လာဖို့ရှိတယ်လို့ဌာနကွဲတွေနဲ့အသင်းအဖွဲ့အသစ်တွေပေါ်လာတာကိုလည်းတွေ့ရပါတယ်အုပ်ချုပ်မှုပိုင်းကတချို့ယာရုနေရာတွေအတွက်လုပ်ပိုင်ခွင့်ပေးထားတာမျိုးမရှိသလိုတချို့ဌာနတွေအတွက်လုပ်ပိုင်ခွင့်အာဏာကိုလိုလာထက်ပိုပေးထားတာတွေ့ရတယ်လို့နိုင်ငံတော်ကောင်စီအဖွဲ့ဝင်မာခိုင်ကပြောပါတယ်တနင်္ဂနွေနေ့ကပြုလုပ်တဲ့နိုင်ငံတော်ဥပဒေပြုအစဉ်အစည်းအဝေးမှာနိုင်ငံတော်ကောင်စီအနေနဲ့အစိုးရအဖွဲ့အတွင်းခုလိုပြောင်းလဲလုပ်မယ့်အစီအစဉ်ကိုတင်သွင်းခဲ့တာလည်းဖြစ်ပါတယ်ဒါဟာဆယ်စုနှစ်သုံးခုအတွင်းတရုတ်ဆိုရလက်အောက်ကဝန်ကြီးဌာနတွေအတွင်း9ချိန်မြောက်ပြန်လည်ဖွဲ့စည်းတာလည်းဖြစ်ပါတယ်